မိုးဖြူရည်ဒီနှစ်ကအမေရိကန်သမ္မတရွေးကောက်ပွဲနှစ်ဖြစ်ပြီးတော့ရွေးကောက်ပွဲနှစ်ဆိုရင်လည်းအခုဆိုရက်ပေါင်း100သာသာပဲလူတော့တာတော့အရင်2008တို့2004တို့တက္ကသိုလ်2000တို့တုန်းကသမ္မတရွေးကောက်ပွဲတွေလို့အမေရိကန်လူလူကြားမှာလှုပ်လှုပ်ရှားရှားမဖြစ်သေးဘူးနော
်ဟုတ်တယ်ကိုရိုနီဒီတစ်ခါက88ပဲနော်ပြီးခဲ့တဲ့2008ခုနှစ်ကအခုသမ္မတအိုဘားမားနဲ့ရီပဘလစ်ကန်ကဂျွန်မကိန်းတို့2004ခုနှစ်တုန်းကတော့သမ္မတဂျော့ချ် W. ဘုရှ်နဲ့ဒီမိုကရက်ဘက်ကဂျွန်ကယ်ရီတို့2009နှစ်တုန်းက Republican က George W. Bush, Democratic က Al Gore တွေတုန်းကဒီချိန်လောက်ဆို American တပြည်လုံးလှုပ်လှုပ်ရွရွစူးစူးညံ့ညံ့နေကြနေရပြီ
။အင်း Republican Party ကရော Democratic Party ကရောပါတီညီလာခံတွေမလုပ်ရသေးတော့လှုပ်ပြီးရင်တော့ရွေးကောက်ပွဲအတန်းတွေပူကြရမယ်ထင်ပါရဲ့။ဒါပေမဲ့ Republican သမ္မတလောင်း Mitt Romney ကတော့ဥရောပနဲ့ Israel ကိုခီးတောင်သွားနေပါလား
။ဒါကတော့အစဉ်လာတိုင်းအမေရိကန်နဲ့ဥရောပ Anglo-Saxon တွေချင်းထောက်ခံမှုကလည်းအမေရိကန်သမ္မတဖြစ်ရေးမှာအရေးပါနေသေးတာကို2008ခုနှစ်တုန်းကအိုဘားမားလည်းဒီမိုကရက်တစ်သမ္မတလောင်းအနေနဲ့ရွေးကောက်ပွဲမတိုင်ခင်ဥရောပကိုသွားသေးတာပဲမလား
။ဟုတ်ပါဗျာ။ဂျာမနီဘာလင်မြို့တော်ကထီယာဂါဒန်ပန်းညံကြီးမှာအိုဘားမားဟောပြောတာကိုနားထောင်ဖို့ဂျာမန်တွေတွေမကဥရောပတခွင်ကပရိသတ်တွေနှစ်သိန်းကျော်တက်ရောက်လာခဲ့တာကဘာကတော့တအံတော်ဖြစ်သွားကြတယ်လေအဲ့ဒီမှာသူပြောသွားတဲ့ A wall that stands one ဆိုတဲ့မိန်ကွန်းဟာကဘာကျော်မိန်ကွန်းစီးရင်တယ်လေဝင်သွားခဲ့တာဗျအ
ဲ့ဒီတုန်းကအိုဘားမားကအမေရိကန်မှာရင် yes we can ဆိုတဲ့မဲဆွယ်မိန်ကွန်းနဲ့တိတ်နာမည်ကြီးနေတာကိုဥရောပကိုရောက်သွားတော့အပြောကောင်းအဟောကောင်းအိုဘားမားဘာရင်းမြတ်ပြောမှာပါလဲဆိုပြီးသူမရောက်ခင်တည်းကဥရောပမှာလှုပ်လှုပ်ရှားရှားဖြစ်နေကြတာလေကိုရိုနီရဲ့
အော် series အတင်းနဲ့ပောက်သွားတဲ့အဆိုတော်နယ်ပွဲကိုပထမဆုံးသွားတော့အုတ်အုတ်ကြက်ကြက်ဖြစ်ကုန်လို့ပေါ့ဗျာအဲ့ဒီတုန်းကဥဘာမဟာဥရောပသားတွေရဲ့မြစ်တာတော်အနန္တကိုရသွားခဲ့လို့အမေရိကကိုသူပြန်လာတော့ဒါဟာတက်တက်ဥရောပကိုသွားပြီးစတန့်လုပ်တာလို့တော့ Republican တွေကပြောကြသေးသဗျဒါပေမဲ့အခု Mitt Romney ကအမေရိကန်ပြည်ထောင်စုမှာဘာ series မှမပောက်ပဲဥရောပကိုရောက်သွားတော့ပထမဆုံးရောက်သွားတဲ့ London မှာကိုကိုယ့်ရကာယတွေဖြစ်သွားတယ်လို့ပဲနော်
ပါလေကိုရိုနီကအခုအကျဉ်း30မြောက်နွေရာသီကမ္ဘာအိုလံပစ်အားကစားပွဲတော်ကြီးကိုအင်ရှင်အဖြစ်လက်ခံကျင်းပဖို့ဗြိတိရှ်ရှာတွေမှာအရေးချင်းနဲ့ပြည်ဆောင်ကြရဲ့လားလို့ရော့မနီက NBC ရုပ်မြင်သံကြားနဲ့တွေ့ဆုံမင်းမြန်ကမ်းမှာပြောလိုက်တဲ့ကိစ္စကိုဆူလိုချင်တာလား
ဟုတ်တယ်လေအိုလံပစ်ပွဲတော်ဖွင့်ပွဲနေ့ကသူ့ကိုလန်ဒန်မြို့တော်ဝင်ဘောရစ်ဂျွန်ဆင်ကအခုလိုပြန်ပြီးကလိခဲ့တယ်မဟုတ်လား
There's a guy called Mitt Romney who wants to know whether we're ready Are we ready?
ဒီလောကမှာမစ်ရိုမနီလို့ခေါ်တဲ့လူတယောက်ရှိလေရဲ့သူကကျွန်တော်တို့တွေဒီပွဲတော်ကြီးအတွက်ဘလောက်ဆင်းသင့်ဖြစ်နေပြီလဲလို့သိချင်နေတဲ့လူပေါ့ကျွန်တော်တို့ဆင်းသင့်ဖြစ်ကြရဲ့လားဟုတ်ကဲ့ကျွန်တော်တို့ဆင်းသင့်ဖြစ်ပါတယ်အားကစားပွဲတွေနေရာလဲဆင်းသင့်ဖြစ်တယ်အမိုးခုံးကြီးနဲ့စပိန်ပြိုင်ဝင်းကြီးလဲဆင်းသင့်ဖြစ်နေပြီပင်မအားကစားပြိုင်ဝင်းကြီးကလဲဆင်းသင့်ဖြစ်နေပြီရေကူးမျိုးစုံအားကစားရုံကြီးလဲဆင်းသင့်ဖြစ်နေပြီလုံချုံရေးရဲတပ်ဖွဲ့တွေလဲဆင်းသင့်ဖြစ်နေပြီတည်ယူပို့ဆောင်ရေးတွေကလဲအဆင်သင့်ပဲပြော
မစ်ရိုမနီက2002ခုနှစ်အမေရိကန်ပြည်ထောင်စု Salt Lake City မှာလုပ်ခဲ့တဲ့ဆောင်းရာသီကမ္ဘာအိုလံပစ်ပွဲကိုဦးစီးခဲ့မှုတယ်မလားဆောင်းရာသီအိုလံပစ်ကစားပွဲကနွေရာသီအိုလံပစ်အားကစားပွဲတော်လောက်တော့မကြီးကျယ်ဘူး Salt Lake City ဆိုတာကလည်းလန်ဒန်မြို့ကြီးနဲ့ရှင်တောမြို့လေးလောက်ရှိတာဒီတော့ British ဝန်ကြီးချုပ် David Cameron ကပါဒီလိုထပ်ပြောလိုက်သေးတယ်လေ
We are holding an Olympic Games in one of the busiest, most active, bustling cities anywhere in the world. I mean, of course, it's easier if you hold an Olympic Games in the middle of nowhere.
ကျွန်တော်တို့ဟာကမ္ဘာပေါ်မှာလူစီကားဆုံးတက်ဝင်လှုပ်ရှားမှုအရှိဆုံးပြပန်းခတ်အဖြစ်ဆုံးမြို့ကြီးတွေကတမျိုးဖြစ်တဲ့ဒီမြို့ကြီးမှာဒီအိုလံပစ်ပွဲတော်ကိုကျင်းပနေတာဗျ။တရားတာတစ်ခုကတော့လူမရောက်သူမရောက်တောကျုံအုံကြားမှာအိုလံပစ်ပွဲတော်သွားလို့ရင်တော့သိပြီးလွယ်တာပေါ့ဗျာ။
ယူတာပြည်နယ် Salt Lake City အပါအဝင်အမေရိကန်အနောက်အလယ်ပိုင်းဒေသဟာလူသူအယောက်အပေါက်နည်းတဲ့ဒေသဆိုတော့ Middle of Nowhere သွားစရာနတ်ထီတောကျလှဤလို့အမေရိကန်တွေပြောနေကြတဲ့ Romney ရဲ့ Salt Lake City Olympic ပွဲကိုဝန်ကြီးချုပ် David Cameron ကလန်ဒန်မြို့ကြီးရဲ့ Olympic ပွဲနဲ့ရှင်ပြီး Romney မှာတောကျကြအတွေ့အကြုံပဲရှိတယ်လို့ပြန်ပြောလိုက်တာပေါ့အင်္ဂလိပ်တွေ Romney ကိုတော်တော်ဒေါကန်သွားပုံပဲဗျ
ဩဘားမားသမ္မတလောင်းဘဝမှာဥရောပကိုသွားတော့ပြိုရင်းကျိုက်တဲ့နှင်းစီကန်ဖြစ်ခဲ့တယ်။ရော့မနီကတော့လန်ဒန်မှာရင်းအယားယားနဲ့အကြောင်းကြောင်းဖြစ်ခဲ့ရတယ်။ဗြိတိန်ကနေအစ္စရေးကိုကူးတော့တယ်လ်ဗစ်မြို့တော်မှာတော့အစ္စရေးသမ္မတရှမွန်ပဲရစ်နဲ့တွေ့ကြတော့ရာသက်ပန်အစ္စရေးထောက်ခံရေးသမားရော့မနီကအီရန်အရေးကိုကုလိုလေးလေးနက်နက်ပြောခဲ့တော့လန်ဒန်မှာလိုမျက်နှာမရမဖြစ်ခဲ့ဘူးပေါ့ရှင
်။ We're very concerned about the development of nuclear capacity on the part of Iran and feel it is
up ဤရန်နိုင်ငံရဲ့တနေရာရမှာနျူကလ িয়ার စွမ်းရည်မြင့်တင်လှုပ်ဆောင်နေမှာကိုကျွန်တော်တို့ကတိတ်ကိုစိုးရိမ်နေပါတယ် အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်ပိုင်ရှင်နိုင်ငံတနိုင်ငံဖြစ်လာဖို့ဆိုတာကလက်မခံနိုင်စရာကိစ္စပါဒီချင်းချောက်မှုကဣသရေလအတွက်ဒေတာတွင်အတွက်တကဘာလုံးအတွက်ကိုပါလက်မခံနိုင်တဲ့အနှိုင်းမဲ့တံတန်ဆောင်နေပါတယ
်ဣသရေလမှာရော်မနီရဲ့နိုင်ငံရေး policy အကြံပေးဒန်ဆန်ဆာကရော်မနီသားအမေရိကန်သမ္မတဖြစ်ခဲ့ရင်အီရန်ကနျူကလ িয়ার အစီအစဉ်လုပ်နေတဲ့နေရာတွေကိုဣသရေလကတိုက်ခိုက်မှာကိုတားမှာမဟုတ်ဘူးလို့လည်းဆိုခဲ့သေးတယ်မမိုးဖြူရေဣသရေလဝန်ကြီးဘင်ဂျမင်နေတန်ယာဟုနဲ့တွေ့တော်လဲရော်မနီကအီရန်ရဲ့နျူကလ িয়ার အစီအစဉ်နောက်ဆုတ်သွားအောင်အီရန်ပေါ်အရေးယူပိတ်ဆို့ဒဏ်ကပ်မှုတွေချမှတ်တဲ့ကိစ္စကိုပြောခဲ့ပုံရတယ်။ဒါပေမဲ့ပိတ်ဆို့ဒဏ်ကပ်မှုတွေကအရာမရောက်ပဲစီးရဲနဲ့ချင်းချောက်ပြမှရမယ်လို့ဝန်ကြီးချုပ်နေတန်ယာဟုကအခုလိုဆိုပြန်သပြ
။ We have to be honest and say that all the sanctions and diplomacy so far have not set back.
ကျွန်တော်တို့ယူသသားပြောကြမယ်ဆိုရင်ပိတ်ဆို့တန်ခတ်မှုတွေတန်ခင်းတမန်ငင်းနီလန်းတွေကအီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုစံချင်းတပြင်းတော်မှနောက်ဆုတ်သွားအောင်မလုပ်နိုင်ဘူးဗျ။ဒါကြောင့်မလို့ကျွန်တော်တို့ကပိတ်ဆို့တန်ခတ်မှုတွေနဲ့တတွဲတဲ့စီရေးလှုပ်ရှားမှုတွေနဲ့ချင်းချောက်ပြနိုင်ပါမှအီရန်ကသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုပြောင်းလဲအစားထိုးမဲ့အခွင့်အရေးတက်ကိုရနိုင်မယ်လို့ကျွန်တော်တို့ယုံကြည်နေကြတာပါ
။ဇူလိုင်လ30ရက်နေ့မှာတော့မစ်ရော်မနီကအစ္စရေးကနေအရှေ့ဥရောပကအမေရိကန်ရဲ့အဓိကမဟာမိတ်ပိုလန်နိုင်ငံကိုကူးသွားခဲ့တယ်။ဒါကတော့သူ့ရဲ့သုံးနိုင်ငံခရီးစဉ်မှာနောက်ဆုံးနိုင်ငံပေါ့။သူကပိုလန်ဝန်ကြီးချုပ်ဒေါ်နယ်တက်စ်နဲ့ရောပိုလန်ကိုကွန်မြူနစ်တန်ခွန်ချအောက်ကနေလွတ်မြောက်စေခဲ့တဲ့သမရာဟောင်းလက်ရှ်ဝါလ်ဆန်နဲ့ရောတွေ့ခဲ့တယ်လေ
။သူ့အတွက်အရေးကြီးတာအစ္စရေးခရီးပြအစ္စရေးကအလှရှင်တွေကသူ့အတွက်ရွေးကောက်ပွဲရန်ပုံငွေဒေါ်လာတသန်းလှူလိုက်ကြတယ်လေ။ဂျူးအလှရှင်တွေ40လောက်စုပြီးတော့သူ့ကိုလှူလိုက်ကြတာ။ဒီလကုံဖလော်ရီဒါပြည်နယ်ကတမ်ပါမြို့မှာ Republican Party ရဲ့ညီလာခံလုပ်တဲ့အခါ Mitt Romney ကိုပါတီရဲ့သမ္မတလောင်းအဖြစ်တရားဝင်ကြေညာကြမှာဗျ။အဲ့ဒီတော့တရားဝင်သမ္မတလောင်းဖြစ်လာတဲ့ Romney အတွက်ခုနအစ္စရေးခရီးစဉ်မှာဂျူးတထေးတွေဝိုင်းလှူလိုက်တဲ့ကိစ္စကစကားပြောလာပြီးအလှူငွေကဒေါ်လာတသန်းနဲ့ဘာမှအရေးမပါဘူးမမိုးဖြူ။ဒါပေမဲ့
ဘာလဲကရိုနီကဒေါ်လာတသန်းနဲ့အရေးမပါဘူး။ Israel ကဂျူးတွေကအမေရိကန်ပြည်ထောင်စုကဂျူးတွေဘွား American မဲဆန္ဒရှင်တွေကိုသမရရွေးကောက်ပွဲမှာ Romney ကိုပဲမဲထည့်ကြလို့အချက်ပေးလိုက်တာကအရေးကြီးဆုံးလို့ပြောချင်တာမလား
။ဟဲ့မမိုးဖြူတော့အမေရိကန်နိုင်ငံရေးကိုနောကျင်နေပြီလေ။ကဲနောက်တစ်ပတ်မှဆက်ပြီးဆွေးနွေးကြတာပေါ့ဗျာ
။ကောင်းပါပြီရှင်။